အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်အရေးခံရရေးအတွက်နိုင်ငံများဆိုရတရရဲ့အကူအညီရဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်သမ္မတဒေါ်နယ်ထရမ့်အပေါ်မှာတရားစွဲဆိုနိုင်မှုတရားဝင်စုံစမ်းစစ်ဆေးမှုစတင်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်နန်စီပလိုစီကအင်္ဂါနေ့ကကြေညာလိုက်ပါတယ်။နိုင်ငံကြီးပြန်ပယ်ဖြစ်တဲ့ဒုသမ္မတဟောင်ဂျိုးဘိုင်ဒန တဲ့သတင်းကိုနားလောင်ကတင်ပြပေးထားပါတယ်ရှင်
။ဒီဖြစ်ဟာသမ္မတ Trump ရဲ့သမ္မတပြည်ထောင်အတွက်အပြောင်းလဲတစ်ခုလည်းဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်မတ် Nancy Pelosi ကအခုလိုကြေညာပါတယ်
။ The House of Representatives moving forward with an official impeachment inquiry.
သမ္မတတရားစွဲဆိုနိုင်မှုတွေအောက်လွှတ်တော်ရဲ့တရားဝင်စုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်ပါပြီ။ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေဆက်ပြီးဆောင်ရွက်သွားဖို့အတွက်အောက်လွှတ်တော်ကော်မတီ6ခုကိုညွှန်ကြားထားပြီးဖြစ်ပါတယ်။သမ္မတအနေနဲ့သူ့ရဲ့လုပ်ရအတွက်တာဝန်ခံရမှာဖြစ်ပါတယ်။ဥပဒေရဲ့အထက်မှာဘယ်သူမှမရှိပါဘူး
။ဒီဖြစ်ရကြောင်သမ္မတ Trump နဲ့အမေရိကန်သမိုင်းမှာတရားစွဲဖို့စုံစမ်းခံရတဲ့လူဦးမြောက်သမ္မတဖြစ်လာဖို့ခြေတံနီးကပ်တော်ရတဲ့ဘောပါ။စစ်တော်ကအတီးပြူပြီးသားယူကရိန်းကိုပေးအပ်မဲ့အကူအညီဒေါ်လာတန်း400ကိုသူထိန်းချုပ်ထားခဲ့တာကိုတော့တမန်ထွန်ကအငင်းဆိုခြင်းမရှိပါဘူ
း။အဲဒီအကူအညီတွေပေးပြီးပါပြီ။ပြေးပေးလိုက်တာပေါ့။ဒါပေမဲ့ဥရောပနဲ့တခြားတိုင်းပြည်တွေအနေနဲ့ယူကရိန်းနိုင်ငံကိုပေးအပ်မဲ့အကူအညီတွေပေးလာတဲ့ချိန်တည်းအမေရိကန်ရဲ့အကူအညီတွေကိုလည်းဆက်ပြီးထိန်းချုပ်ထားအောင်ပါပေါ့။
ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်ချိန်မှာပြောဆိုခဲ့တဲ့စကားတွေပေါက်ကြားခဲ့တာကြောင့်သမ္မတ Trump ကိုတရားစွဲဆိုနိုင်ရင်ဒီမိုကရက်တွေရဲ့အားပေးထောက်ခံမှုတွေအခုလိုထွက်ပေါ်လာတာပါဒီမိုကရက်သမ္မတ John Lewis ကတော့အခုလိုပြောပါတယ
် We cannot delay
ဒီကိစ္စနောက်နေနေလို့မဖြစ်ပါဘူးစောင့်နေလို့လည်းမရတော့ပါဘူးဒီချိန်ကစပြီးလှုပ်ရှားမယ့်အချိန်ပ
ါသမ္မတရဲ့လုပ်ရက်တွေဟာတရားစွဲဆိုနိုင်တဲ့အခြေအနေရှိသလားဆိုပြီးဒီမိုကရက်အမတ်တွေလှရနေချင်ငင်းကုန်လာခဲ့ကြတာပါDemocrat Matt Tom Molinowski ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ There's been a lot of egregious acts,
but there's nothing. အမြင်နဲ့အမှားယွင်းတဲ့လုံဆောင်ချက်တွေတော်တော်များများကျူးလွန်ခဲ့ပြီးပါပြီ။ဒါပေမဲ့အခုလိုအနေအထားရှိမရောက်ခဲ့ပါဘူး။ Democrat Trump ရဲ့လုပ်ရက်ကဘာနဲ့တူလဲဆိုတော့ဟုတ်တယ်ကျိုးရဲ့အကျိုးစီးပွားအတွက်လုံခြုံခဲ့တယ်။ဒီကိစ္စနဲ့ပတ်သက်ပြီးခင်ဗျားတို့ဘာလုပ်ကြမလဲဆိုတဲ့သဘောမျိုးပါ။
သမ္မတ Trump ရဲ့ရည်ရည်လို့တော်မှတွေ့ကြတော့ Miss Pelosi ရဲ့လောရဟာအပြောသက်သက်ပဲလို့ပြောပါတယ်။အလို့တော်လူနေစုကောင်းဆောင် Kevin McCarthy ကအခုလိုဆိုပါတ
ယ်။ You cannot unilaterally
သမ္မတကိုတရားစွန့်နိုင်ဖို့စုံစမ်းတာဖြစ်တဲ့အတွက် Mrs. Pelosi အနေနဲ့တစ်ဖက်သက်ဆုံးဖြတ်လို့မရပါဘူး။ဒီကနေ့သူပြောခဲ့ဆိုခဲ့တာကလည်းလက်ရှိဖြစ်ပျက်နေတဲ့ခင်းကျင်းနဲ့ဘာမှမခြားနားပါဘူး
။ Ukraine သမ္မတနဲ့တယ်လီဖုန်းဆက်ပြောဆိုခဲ့တဲ့ကိစ္စတိုင်ကြားချက်အဖြစ်ဆုံးကိုထုတ်ပြန်ဖို့ Democrat အမတ်တွေကမဲပေးတောင်းဆိုချက်ကိုတော့ Republican အထက်လို့တော်အမတ်တွေပူးပေါင်းခဲ့ခြင်းမရှိပါဘူး။သမ္မတရွေးကြပွဲဝင်တဲ့ Joe Biden ကလည်းအခုလိုဆိုပါတယ
် The president does not comply with such a request
ဆိုတဲ့တောင်းဆိုချက်တွေကိုသမ္မတကလည်းရောရင်းမရှိဘဲတရားဝင်ကိုဆက်ပြီးဆန့်ကျင်နေမယ်ဆိုရင်တော့ Congress ကလည်းတခြားရွေးချယ်စရာမရှိဘဲသမ္မတကိုတရားစွဲဆိုဖို့ဖြစ်လာပါလိမ့်မယ်ဒါဆိုရင်တော့စိတ်မကောင်းစရာပါဒါမှလည်းဒါကသမ္မတကဖန်တီးတဲ့ကိစ္စတခုလည်းဖြစ်ပါတယ
်သမ္မတကိုတရားစွဲဆိုဖို့အများစုကထောက်ခံခြင်းမရှိရင်တော့မှဒီမိုကရက်တွေရဲ့အဆိုနိုင်ငံတော်လုံခြုံရေးနဲ့ဆိုင်တဲ့ဒီကိစ္စအပေါ်အမေရိကန်နိုင်ငံသားအားလုံးစိုးရင်တင်ပါတယ်ဒီမိုကရက်အမတ်အီဟန်အူမာကအခုလိုပြောပါတယ
် I don't think a president should withhold aid
နိုင်ငံရေးဆိုင်ရာရဲ့အားလုံးသက်ကိုရယူဖို့နိုင်ငံတော်နိုင်ငံကိုပေးရမယ့်အကူအညီတွေကိုသမရအနေနဲ့ထိန်းချုပ်ထားတယ်လို့ဒီမှာမထင်ပါဘူးဒါအဖွဲ့အစည်းအုပ်ချုပ်ဖို့ဥပဒေနဲ့ကန့်ညီမှုလည်းမရှိပါဘူးခုဖြစ်ရကဒါကိုရှင်းရှင်းလင်းလင်းသိအောင်လုပ်ရမယ့်အခွင့်အလမ်းဖြစ်ပါတယ်
သမ္မတ Trump ပေါ်စုံစမ်းစစ်ဆေးမှုတွေရှေ့ဆက်လုပ်ကိုင်နေချိန်မှာပဲယူကရိန်းသမ္မတနဲ့ Mr. Trump တို့ဖုန်းဆက်ပြောဆိုခဲ့တဲ့ကိစ္စတိုင်ကြားခဲ့တဲ့သူကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီသတင်းမှာနောက်ပိုင်းမှာခေါ်ယူမေးမြန်းဖို့လည်းရှင်းနေပါတယ်ရှင်